မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းစစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်ကုပြည်တွင်မှာအိုအင်းစွန့်ခွာထွက်ပြေးနေကြတဲ့လူတွေအပါအဝင်နေရစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်း80နီးပါးရှိပြီးဒီထဲမှာတဝက်နီးပါးကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်။ဒုက္ခသည်ဆိုတဲ့အတိုင်းပညာရေးလူမှုရေးစာဝင်နေရေးအခြေခံခွင့်ရေးတွေကိုတာမန်လူတွေလိုအပြည့်အဝမရကြသလိုဒုက္ခသည်ဘဝမှာအခွင့်အလမ်းဆိုတာကလည်းမရှိသလောက်ပါ။ဒီလိုအခြေအနေမျိုးမှာဘဝကိုရှုံးမပေးဘဲအောင်မြင်တဲ့အနာဂတ်တစ်ခုရဖို့ပုံဖော်ကြိုးစားကြတဲ့ဒုက္ခသည်တွေလူမှုတိုင်းဝိုင်းကိုပြန်လည်အကျိုးပြုနေကြတဲ့ဒုက္ခသည်တွေလည်းအများအပြားရှိပါတယ်။ဒီဇွန်လ20ရက်နေ့ကတော့ဒီလိုဒုက္ခသည်တွေရဲ့ဘဝကိုအသိမှတ်ပြုပြီးဒုက္ခသည်အရေးကိုကမ္ဘာကပုံမနာလေသိရှိလာဖို့ရည်ရွယ်တဲ့ကမ္ဘာဒုက္ခသည်များနေ့ပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုနေ့မှာဒုက္ခသည်ဘဝအခက်အခဲတွေကိုရုန်းကန်ကျော်ဖြတ်ပြီးလူမှုတိုင်းဝိုင်းအတွက်ပြန်လည်အကျိုးပြုနေတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်လည်းဖြစ်အမေရိကန်နိုင်ငံဆိုင်ဌာနကချီးမြှင့်တဲ့2019ခုနှစ်အမျိုးသမီးရဲစွမ်းတက်တီဆုရှင်လေးဖြစ်တဲ့နော်ကညောဘောရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင
်ยังมีแล้วเนาะคุณยอพอยังนี่โอเพเวลก็เชิญมีบัตรเตนี่โอเพเลยอยู่ก็ได้กับป่าบ้านมนุษย์คนละนี่แล้วตุกตุคุยกันนุ้ยซีเนาะเอาไว้เล่าเวลากินนี่เนาะปีอ๋อสื่อที่จะพันเนี่ยเวทีมาเวลา
ကျမနာမည်ကနော်ကညောဖော်ပါ။ကျမကိုထိုင်းနေဆက်တနေရာမှာမွေးခဲ့တာပါ။1995-96ခုနှစ်လောက်ကကရင်ဒေသမှာမြမတက်မတော်ကဖျက်လေးဖျက်မှုသုံးပြီးကရင်တော်လည်းတက်ဖွဲ့တွေကိုနှိမ်နှင်းဖို့ကြိုးစားတာမှာလက်နက်ကန်ရဲ့အရက်သားရဲ့လူမခွဲခြားပဲအားလုံးကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျမရဲ့မိဘတွေအပါအဝင်ကရင်မိသားစုတွေအများအပြားထမ်းမြေမှာနေဆက်ကိုထွက်ပြေးကြရပါတယ်။ဒီလိုနဲ့ကျမမိဘတွေဟာနေဆက်တစ်လျှောက်ပေးလို့ရတင်းရှောင်ပြေးလွှားနေခဲ့ကြရပြီးကျမကိုလည်းထိုင်းနေဆက်တနေရာမှာပဲမွေးခဲ့တာပါလို့ကရင်မျိုးသမီးနော်ကညောဖော်ပြောသွားတာပါ။နော်ကညောဖော်တို့မိသားစုလိုပဲမြန်မာနိုင်ငံထွန်းလက်နက်ကိုင်ပြပခါတွေကြောင့်ထမ်းမြေမှာနေဆက်တစ်လျှောက်မှာပြည်တွင်းမှာပဲဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေထမ်းနိုင်ငံဘက်ခြမ်းကိုရောက်လာပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေတိတ်နေချီပြီးတော့ရှိပါတယ်။လနကန်ပြပခါတွေနဲ့နိုင်ငံရေးလူမှုရေးဖိနှိပ်မှုမျိုးစုံကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာကမ္ဘာတဝန်းမှာ89တန်းခွဲလောက်ရှိပြီးဒါဟာကမ္ဘာလူဦးရေရဲ့1%ခန့်လောက်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကထုတ်ပြန်ထားပါတယ်။ဒီအထဲမှာတဝက်လောက်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပါ။နော်ကညော့ဖို့ဆိုရင်လည်းနေဆက်ဒေသလက်နက်ကင်ပြည်ပခါတွေကြောင့်ဘေးလွရာရွှေ့ပြောင်းနေထိုင်သွားလာရင်နောက်ဆုံးထိုင်းနိုင်ငံဘက်ချန်ကဒုက္ခသည်စခန်းကိုရောက်လာတဲ့အချိန်မှာအသက်17နှစ်ရှိနေပါပြီ။ဒုက္ခသည်စခန်းအတွင်းမှာပဲချွတ်ချွတ်တက်တက်ကြီးပြင်းခဲ့ရပါပဲ။ပညာကိုရသလောက်လေ့လာစီပူခဲ့ပါတယ်။ဘဝကိုအလွန်လွယ်အရှုံးမပေးဘဲသူ့လိုပဲလက်နက်ကင်ပြည်ပခါတွေကြောင့်ဒုက္ခကြုံတွေ့ကြတဲ့သူတွေကိုပြန်လည်ကူညီပေးနိုင်ဖို့လူခွင့်ရေးကာကွယ်မြင့်တင်သူတယောက်ဖြစ်လာဖို့ရည်မှန်းကြိုးစားခဲ့တဲ့သူပဲဖြစ်ပါတယ်။
မေမအဝဲနေနေပူလဘကဘကေဒေဝကုကုနေတဖတ်တနာဥရာဘဘဒူရတော်ခါနော်ပကေဝရာပကေတဲလေပွာတာဆာနေကိနေပတာတူဒီယောဖတ်တီယောကပတောဘအဘကုကုလလဘဒုကုကဝ
ဒုကသစခန်းနေမှာအနေထိုင်စားတော့အများကြီးဆင်းရဲခဲ့ပါတယ်အခွင့်လန်းဆိုတာလည်းမရှိပါဘူးဒါပေမဲ့ကျမကဒုက္ခတွေထဲမှာတော့ကံကောင်းတဲ့ဒုက္ခတွေတယောက်လိုခံယူပါတယ်ဘာဖြစ်လို့လဲဆိုတော့ကရင်အမျိုးသမီးအဖွဲ့အစည်း KWO နဲ့တွေ့ဆုံပြီးဒီအဖွဲ့ထဲမှာပါဝင်ခွင့်ရခဲ့တယ်လို့လူအခွင့်အရေးအမျိုးသမီးအခွင့်အရေးစားတဲ့သင်တန်းတွေလေ့လာခွင့်ရခဲ့ပါတယ်။တခြားတိုင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ပြီးတော့ကုနိုင်ငံရဲ့အခြေအနေတွေကိုလေ့လာသိရှိခွင့်ရပါတယ်။မျက်စိပွင့်နားပွင့်ဖြစ်လာခဲ့ရပါတယ်။ဒီလိုသိလာတဲ့အချိန်မှာတခြားကုလူဒုက္ခသည်တွေကိုလည်းပြန်ပြီးတော့ကူညီပေးချင်ပါတယ်။စစ်ပွဲတွေကြမှာကြီးပြင်းခဲ့ရသူတယောက်အနေနဲ့စစ်ပွဲတွေရဲ့ဒဏ်တွေမတရားမှုတွေနဲ့ဖိနှိပ်မှုတွေကိုကျွန်းလန်တိုက်ဖြတ်ခြင်းနဲ့စိတ်နဲ့ကျမစူးစမ်းခဲ့ပါတယ်လို့နော်ကညောဖိုးကပြောပြသွားတာပါသူဟာအခုချိန်မှာတော့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်နေပါပြီကရင်အမျိုးသမီးအစည်းအရုံး KWO ရဲ့အထွေထွေမှုတာဝန်ကိုယူထားတယ်လို့စစ်ပွဲတွေပြည်ပခါတွေအတွင်ကအမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ဖို့လူသားတိုင်းကျန်းသူအခွင့်အရေးခံစားကြရစေဖို့ရှီတန်းကနေကြိုးပမ်းနေတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ပါသူ့ဘဝတစ်လျှောက်လုံးဖိနှိပ်ခံရသူတွေနဲ့အကာအကွယ်မဲ့သူတွေဘက်ကနေရက်တည်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တာဝန်ရှိသူတွေကိုရဲရဲဝံ့ဝံ့ထောက်ပြပြောဆိုခဲ့ပါတယ် ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာလည်းဒီလိုကာကွယ်မဲ့သူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့စဉ်ဆက်မပြတ်လှုံ့ဆော်ပြောဆိုနေတာပါ။ဒီလိုသူ့ရဲ့မဆုံမနစ်ဂျိုးပန်အာထုံမှုတွေကြောင့်ပဲအမေရိကန်နိုင်ငံသားရေးဌာနကချင်းမြင့်တဲ့2019ခုနှစ်အတွက်အမျိုးသမီးရဲစွမ်းတက်တီရှင်ဆု International Women of Courage Award ကိုဂုဏ်ပြုခံထားရတဲ့သူလည်းဖြစ်ပါတယ်။လူငယ်အမျိုးသမီးဒုက္ခသည်တယောက်အနေနဲ့အခုလိုအခြေအနေရောက်လာအောင်ကိုကိုကိုယုံကြည်မှုဘယ်လိုတည်ဆောက်ယူခဲ့တာပါလဲ။နော်ကညဖို့ကတော့သူ့အတွက်ပညာရေးကသိက္ခာအရေးပါခဲ့ပါတယ်လို့ပြောပါတယ
်လာကော်ပရလာယမလိုဘဝဒါဘောက်ဖို့တက်ခွေတဲ့ရနော်ဒါပုံမှန်တက်ခွေတဲ့ရဝေလော့ခိမနီတိညာလေယနေဝေတက်ခွေတဲ့ရဥတီတဲ့ဣဒတ်မေဟမဟာဝရမောဣတက်ခွေတဲ့ရလက်ကနေအခုနေတူပါဒီ
ပညာရေးကအရေးကြီးပါတယ်ကျမဒုက္ခတဲ့စခန်းထဲမှာအထက်တန်းပညာရအောင်သင်ယူခဲ့တဲ့အချိန်လူအခွင့်အရေးအမျိုးသမီးအခွင့်အရေးစုရာတွေကိုကျမလေ့လာခွင့်ရခဲ့ပါတယ်ဒီလိုလေ့လာတော့မှပဲကိုယ့်ရဲ့အခွင့်အရေးပါလဲဆိုတာကိုသိလာခဲ့တာပါဒီလိုသိလာတော့မှတခြားသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနိုင်ကူညီပေးနိုင်ပါတယ်လူအခွင့်အရေးကိုမသိနားမလည်ကြသေးတဲ့လူငယ်ရီအမျိုးသမီးတွေတခြားဒုက္ခသည်တွေကိုလည်းကိုယ့်သိရဲ့အကြောင်းအရာတွေကိုမျှဝေပေးလာနိုင်ခဲ့ပါတယ်လို့နော်ကညောဖို့ကပြောသွားတာပါအမျိုးသမီးရဲစွမ်းတက်တီရှင်စုချင်းမြင့်ခရတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
အဝဲကော်ပလာဒိုနိဘဝေဒာနော်အဝဲသူကောကတဟိလကပေါ်လမေရသူဒူတာဒူအဝဲတဟိလကပေါ်ခုနေအဝဲကေရောရတာဝီတာဘာတခာအမ်ဒခိုလတတိတာတိညာပပနော
ဝေနာမြေစမဆောင်မှုတွေကိုအတိမတ်ပြုတဲ့စုမှုကျမတွေ့တော့အရေးပါပါတယ်ထိုင်းမြန်မာနေဆက်မှာရှိနေကြတဲ့ဒုက္ခတွေရိဆိုတာထိုင်းဆူရကတရားဝင်အတိမတ်ပြုထားတဲ့သူတွေမဟုတ်ပါဘူးထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခတွေများဆိုင်ရာပြည်ရင်းစာတမ်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုလက်ခံထားပေမဲ့လို့ဒုက္ခသည်အဖြစ်တရားဝင်အသိမပြုထားတာမဟုတ်ပါဘူး။ဒါကြောင့်ဒုက္ခသည်တွေအတွက်လုံခြုံမှုဆိုတာမရှိပါဘူး။သွားလာနေထိုင်ရတဲ့နေရာမှာအကာအကွယ်မရကြပါဘူး။ဒီလိုအခြေအနေတွေကြားမှာလူခွင့်ရေးချိုးဖောက်နေကြတဲ့အစိုးရရဲ့လုပ်ရက်တွေကိုထောက်ပြပြီးလူခွင့်ရေးကာကွယ်မြင့်တင်မှုစူးစမ်းနေကြတဲ့သူတွေကိုအသိမပြုပေးတဲ့အတွက်ပဲဖြစ်ပါတယ်။ဒီလိုအသိမပြုပေးတဲ့အတွက်ခွန်အားတွေပို့ပြီးတော့ဖြစ်စေပါတယ်။ဒီစုချီးမြှင့်ခံရတဲ့အတွက်ကရင်မျိုးသမီးစည်းရုံးအတွက်လည်းကျွန်မဂုဏ်ယူပါတယ်။တခြားမျိုးသမီးတွေအတွက်လည်းရှီတန်းကနေနမူနာကောင်းဖြစ်ဖို့မျှော်လင့်ပါတယ်။ဒုက္ခသည်စခန်းမှာကြီးပြင်းကြရသူဖြစ်ပေမဲ့ဒုက္ခသည်တွေကိုယ်တိုင်လည်းကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်ပြန်ပြီးအကျိုးပြုနိုင်တဲ့တရားမမျှတမှုတွေကိုကျွမ်းလာနိုင်တဲ့ဆိုတဲ့သတင်းစကားမျိုးလည်းပေးရရောက်ပါတယ်လို့အမျိုးသမီးရင်းစွမ်းတက်တီရှင်စုချင်းမြင့်ခံထားရတဲ့နော်ကညောဖို့ပြောသွားတာပါ။နော်ကညောဖို့ဦးဆောင်ပါဝင်လှုပ်ရှားနေတဲ့ကရင်အမျိုးသမီးအစည်းအရုံးဟာဆိုရင်လည်းနေဆက်ဒေတာနဲ့ဒုက္ခသည်စခန်းတွေအတွင်းကအမျိုးသမီးတွေအတွက်စွမ်းရည်မြင့်တရေးသင်တန်းတွေပို့ချပေးပြီးလူခွင့်ရေးဆိုင်ရာဘ ഹു တုတတွေမျှဝေပေးသလိုအမျိုးသမီးကောင်းဆောင်တွေပို့မှုဖော်ထွက်လာအောင်အားပေးကူညီနေတဲ့အဖွဲ့ပဲဖြစ်ပါတယ်။အခုဆိုရင်ကရင်အမျိုးသမီးစည်းရုံးကနေမွေးထုတ်ပေးလိုက်တဲ့အမျိုးသမီးကောင်းဆောင်တွေအများပြားရှိနေပြီလို့နော်ကညောဖို့ကပြောပါတယ်။တကယ်တော့ဒုက္ခသည်အမျိုးသမီးတယောက်ဆွပြီးကိုကိုကိုတင်ငယ်နေစရာမလိုပဲကိုရှိတဲ့ပတ်ဝန်းကျင်ကိုတင်ယူစရာနေရာတစ်ခုအဖြစ်မှတ်ယူပြီးရနိုင်တဲ့အပညာခွင့်လန်းတွေကိုအသုံးချပြီးအပတ်တကုတ်လိလစီးပုမယ်ကိုရဲ့ခွင့်ရီးကိုနားလည်ပြီးကိုရဲ့ယုံကြည်ချက်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုနိုင်မယ်ဆိုရင်လူမှုတိုင်းဝိုင်းအတွက်အကျိုးပြုသူတူဖြစ်လာနိုင်ပါတယ်လို့နော်ကညောဖို့ကပြောပါတယ်
အဝဲပကေရဝရဘဘကဘခေဘုန်နေကိပတ်သဟာကဘနော်ပကေရဘကဘခေလိပတကမဘာဘေမေကလစဘမီတဟီခဘတော့ပဘတိညာလဘတလဘကေရောဘွာကညောပူ
ဒုက္ခတွေဖြစ်လို့စိတ်ပျက်စရာမလိုပါဘူးဒုက္ခတွေဖြစ်ရတာကျမတို့ရဲ့အပြစ်မဟုတ်ပါဘူးကျမတို့လည်းလူသားတွေပါပဲလူသားအခွင့်အရေးအပြည့်အဝရှိပါတယ်ကျမတို့ကြိုးစားဖို့အရှုံးမပေးဖို့ပဲလိုပါတယ်ဒုက္ခတွေစကန်းထဲမှာနေရင်းနဲ့ပဲကိုရနိုင်တဲ့ခွင့်လန်းတွေကိုယူပြီးလှိလာစီးပူးပါဒုက္ခသည်စကံကိုကိုယ်အတွက်သင်ယူစရာနေရာတစ်ခုလိုသတ်မှတ်ပါရတဲ့ပညာရေးကိုရသလောက်လေ့လာသင်ယူပြီးလူမှုတိုင်းဝိုင်းအတွက်ကိုတက်နိုင်တဲ့ဘက်ကနေပြန်ပြီးတော့ကူညီပေးပါဒီလိုနည်းနဲ့တိုးတက်မှုတွေရအောင်ယူနိုင်ပါတယ်လို့နော်ကညောဖို့ကပြောသွားတာပါခိုင်မာတဲ့ယုံကြည်ချက်နဲ့စွဲလုံးလာတာစိုက်ထုတ်မယ်ဆိုရင်တော့ကိုယ်အတွက်အခွင့်အလမ်းတွေဆိုတာပေါ်ပေါက်နိုင်ပြီးအဲ့ဒီလိုပေါ်ပေါက်လာတဲ့အခါမှာလက်လွတ်ဆုံးရှုံးမခံဖို့သာအရေးကြီးပါတယ်တကယ်တော့ဒုက္ခတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတဦးတယောက်တိုင်းဟာကိုတက်ဆွမ်းနိုင်တဲ့တတောင်တနေရာကနေလူမှုအတိုင်းဝိုင်းအတွက်အပြောင်းလဲတွေဖြစ်အောင်လုပ်နိုင်တဲ့စူရာကိုစစ်ပွဲတွေအကြာပြေးလွှာရုန်းကန်ရင်ဒုက္ခတွေစကန်အတွင်းမှာကြီးပြင်းလာခဲ့ပေမဲ့လို့ဒီကနေ့မှာတော့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွင်းမှာသာမကနိုင်ငံတကာကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်လာခဲ့တဲ့နော်ကညောဖို့ရဲ့ဖြတ်တမ်းမှုအတွေ့အကြုံတွေကတတိပြနေတဲ့စူရာတင်ပြရင်းနဲ့ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမဖြူဖြူပါရှင်